စကိုင်းတိုင်းရေဦးမြို့မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရသာဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ပလဲမြို့နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံပီကဒေသကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကျွန်တော်ကပဲပြောပြပေးမှာပါ။စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်စီသာမြေကျေးရွာကိုဇူလိုင်လ9ရက်မနေ့ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲဝင်ရောက်ပစ်ခတ်တာဖြစ်ပြီးဒေသခံတွေလည်းတင်းရှောင်ထွက်ပြေးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရေဦးဒေသခံတို့ကအခုလိုပြောပါတယ
်။လာလာတော့ဟုတ်တယ်ဖိုက်တာနဲ့ဆင်းတဲ့ဟိုဒီလိုဟက်ကီ30နဲ့လာပြီးတော့ပစ်တာတော့ဟုတ်တယ်ကွာ။ကျွန်တော်ရေဦးရဲ့အနောက်ဘက်ကတိုက်ပွဲရှိလို့မဟုတ်ဘူးဗျ။အသက်လုံးဝင်ပစ်ခံရတာ။တင်းအနေနဲ့လာပြီးတော့အလုတ်ဝင်ပစ်သွားတာ။ဒီတော့ဖိုက်တာနဲ့ဆင်းတဲ့ဒီဟာဇကီ၃စီးနဲ့ဆိုပြီးတော့လာတာဟုတ်တယ်ဗျာ။၅စီးလုံးကိုတခါတည်းတန်းလာတာမဟုတ်ဘူး။အဲဒီဖိုက်တာတစ်စီးကရေဦးရံတော့ဘာကနေဟိုမြောက်ကိုတွားပြီးဆိုမှတခါပြန်လှည့်ပြီးတော့အရှိကိုပြန်ပတ်ပြီးတော့ပြစ်သွားတာ။ဟုတ်ကဲ့ဗျာ။အဲလင်းဝဲနေတဲ့အချိန်တုန်းကတော့အဖွဲတွေရောရွာသားတွေတော့များများရောဆက်ကြည့်ရ
။လေချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့ဖုံးအဆက်အသွယ်တွေပြတ်တောက်နေတဲ့အတွက်ပေဆုံးဒဏ်ရာရှိတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်။လေကြောင်းကပြစ်ခတ်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဇူလိုင်6ရက်နဲ့9ရက်မှာတိုက်ပွဲတွေ2ရက်ဆက်တိုက်ဖြစ်ပွားပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီမင်းတင်းမာနေတဲ့ပလဲမြို့နယ်ထဲမှာဆိုရင်လေဇူလိုင်လ10ရက်နေ့ကပလဲမြို့ကနေထွက်ခွာလာတဲ့စစ်ကောင်စီရင်နန်းတွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကပြောပါတယ်။စစ်ကောင်စီဘက်ကအသေးပြောက်ရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်။မနေ့ကဆက်လာတော့ကအုံဆုံးပြီးတော့ပြည်သူချင်းလမ်းကြောင်းဖွဲ့ပြီးတော့သူတို့ထွက်လာတဲ့အခါမှာဒီတံမောဘက်ကိုကူးတည်လာတဲ့အခါမှာကျွန်တော်တို့ကလမ်းကြောင်းကိုအမိုင်းချိုးတင်စီစဉ်ထားခဲ့တဲ့ကမှန်တော့။ကံကြီးနဲ့ပုံပေါင်းကြောင်းမှာမိုင်းဆွဲလိုက်တာအဲမိုင်းချိုးတင်စီစဉ်တဲ့ဘက်ကကျွန်တော်တို့ရဲ့မိုင်းခွန်းထဲမှာရောက်လာတဲ့ကျွန်တော်တို့မိုင်းနှလုံးဆွဲလိုက်တဲ့အခါမှာစစ်ကောင်စီဘက်က15ရောက်ကြာဆုံးပါတယ်ကမှန်။မိုင်းနဲ့ဆွဲခဲ့တဲ့ခါမှာကျွန်တော်တို့ပြန်လာပြစ်ခတ်လို့မရခဲ့ဘူးကနော်သူတို့ဘက်ကတော့ပြစ်တယ်ကျွန်တော်မိုင်းဆွဲပြီးတော့ပဲပြေးခဲ့တယ်ခါမှာအဲသူတို့မိုင်းဆွဲပြီးတဲ့အချိန်မှာဒီကသူအရှိမမခြံခဲ့တဲ့ညောင်ကုန်းရဲ့ဒီတန်းကြီးရဲ့မှာတော့လက်ကြံဖွဲ့တွေကတရက်တည်းပြစ်ပေါက်နေပါတယ်သူတို့ဖုံကုန်းဘက်ကိုထိုးသွားပြီးတဲ့ဖုံကုန်းဘက်မှာလည်းတရက်တည်းပြစ်ပေါက်ပြီးတော့ဝင်သွားပါတယ်အခုအချိန်ကြီးကတော့သူတို့ဘက်လည်းအတခုမှမလုပ်တော့ပဲငြင်းငြင်းချင်းဖြစ်နေပါတယ
်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိတယ်လို့ဒေသခံကာကွယ်ရေး PDF တွေကပြောပေမဲ့တေဆုံးတာနဲ့ပတ်သက်လို့တော့တိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဇူလိုင်9ရက်ကြာသပတေးနေ့ကလည်းပလဲမြို့နယ်မင်းရွာနဲ့မွေတုံးရွာကိုစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးနေအိမ်တွေမီးရှို့ခဲ့တဲ့အတွက်ကြီးရွာ2ရွာကနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ပြီးဒေသခံအရသာ2ဦးမီးလောင်သေဆုံးခဲ့ပါတယ်စကိုင်းတိုင်းကရင်းမပင်မြို့နယ်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းတာပြီးဇက်တိုက်လုပ်နေပြီးပြန်ကြကြီးရွာကိုမီးရှို့ခဲ့တဲ့အတွက်နေအိမ်28လုံးမီးလောင်ခဲ့ပါတယ်။တပင်းမြို့နယ်ထဲမှာလည်းတောင်းတဲ့ချီရဲ့ဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပြီးနေရက်မပြောင်းနိုင်ပဲအစားအသောက်ရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။မိုဘိုင်းအင်တာနက်တွေကိုလည်းပြတ်တောက်ထားတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။